ဖေဖော်ဝါရီလတရနေ့ကလေးကအာနာသိန်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကရန်ကုန်တင်ငန်းကျွန်းမြို့နယ်ထက်က88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင်လင်းလူအဖွဲ့အစည်းရုံးကိုဒီကနေ့မတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သိရပါတယ်။ဒီကနေ့နေ့လယ်ပိုင်းလောက်မှာစစ်ကားကြီး10စီးအပြင်ကားအသေး9စီးနဲ့ပါရောက်လာတဲ့လုံခြုံရေးတပ်တွေကရုံခန်းတကာတော့တွေကိုရိုက်ချိုးဖျက်ဆီးပြီးတော့မိခံတစ်တာကွန်ပျူတာနဲ့ရုံသုံးပစ္စည်းတွေအပြင်ပကြီကားတွေကိုပါယူသွားတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်းတည်င်းဌာနကိုလည်းဒီကနေ့နေ့လယ်ပိုင်းမှာပဲစစ်ကား၅စီးနဲ့ရောက်လာတဲ့လက်နက်ကန်တွေကဝင်းရောက်စီးနှင်းပြီးတော့ဆော်ရွက်စရမ်းတွေတင်ယူသွားပါတယ်။ကိုဗစ်ကာယောဂါကြောင့်ရုံးပိတ်ထားတာဖြစ်တဲ့အတွက်ဖမ်းဆီးခံရသူတွေမရှိပေမဲ့လည်းဖယ်ပစ္စည်းတွေတင်သွားတယ်လို့ဆိုတာမသိရသလိုဘယ်လိုရည်ရွယ်ချက်နဲ့အခုလိုဝင်းရောက်စီးနှင်းခဲ့တာလဲဆိုတာမသိရဘူးလို့လည်းမြန်မာနောင်းအဖွဲ့ဝင်တယောက်ကပြောပါတယ်။မြန်မာစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အင်အားအလွန်အကျွံသုံးတာအကြံဖက်နေနေတာဖန်စီတော်ရယ်မလုပ်ဖို့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအတော်များများကပါဝိုင်းပြီးတော့တိုက်တွန်းနေသလိုသတင်းထောက်တွေအပါအဝင်ဖန်စီထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုထားသလိုစစ်အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့စစ်ဘိုလ်ချုပ်တွေကိုပြစ်မှတ်ထားတန်ခတ်အရေးယူတာတွေရှိနေပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြံဖက်နေနေမှုတွေပိုးလိုတောင်ဆိုလာပါသေးတယ်အာနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာကိုလည်းပြစ်မှတ်ထားလာနေတာမှာဆန္ဒပြကကွယ်မှုတွေကိုလိုက်ပြီးတော့သတင်းယူနေတဲ့သတင်းထောက်တွေလည်းဖန်စီခံရပါတယ်။မြန်မာနောင်သတင်းထောက်တူအပါဝင်သတင်းထောက်အတော်များများအဖမ်းခံရတာပါ။စစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းသတင်းယူနေချိန်မှာအဖမ်းခံရတဲ့သတင်းထောက်30ထက်မနည်းရှိနေပြီးတော့အဖမ်းခံရသူတို့ပြန်လွတ်လာတာရှိပေမဲ့မိသားစုနဲ့တောင်တွေ့ခွင့်မရဘဲနဲ့ဆက်ပြီးဖန်စီထိုင်ထိုင်ခံရသူတွေလည်းရှိနေတာဖြစ်ပါတယ်။